ကိုဗစ်ကာကွယ်ဆေးနှမျိုးကိုတရားဝင်သုံးဆွဲခွင့်ပြုထားတဲ့အမေရိကန်ပြည်ထောင်စုမှာအများပြည်သူတွေစီကိုကိုဗစ်ကာကွယ်ဆေးတွေမရောက်ဘဲနှောင့်နှေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုအရက2020ခုနှစ်မကုန်ခင်မှာပြည်သူသန်း20လောက်ကိုဗစ်ကာကွယ်ဆေးထိုးပေးရမယ်လို့ခန့်မှန်းခဲ့ပေမဲ့ဒီဇင်ဘာလ30ဗုဒ္ဓဟူးနေ့အထိနိုင်ငံတော်ကိုဗစ်ကာကွယ်ဆေး 12.4 သန်းကိုပဲဖျက်ချထားနိုင်တယ်ဆိုတာကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC မှတ်တမ်းတွေအရသိရပါတယ်။ဆေးထိုးပြီးသူလူပေါင်း 2.6 သန်းရှိတယ်လို့ CDC ကပြောတယ်လို့ဆေးထိုးတာနဲ့ပတ်သက်လို့သတင်းပို့နောက်ကြတာတွေလည်းရှိနိုင်တယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးကျန်းကျတာတွေဖြစ်နေတဲ့အပေါ်မှာပြည်내အစိုးရတွေကြောင့်လို့သမ္မတထရမ့်ကတော့အပြစ်တင်ပါတယ်။ပြည်ထောင်စုအစိုးရကဆေးတွေဖြန့်ဝေထားပြီးဖြစ်တဲ့ပြည်내အစိုးရတွေကဆေးထိုးတဲ့အစီအစဉ်တွေကိုလုပ်ပါတော့လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အမေရိကန်မှာကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုပြည်내အစိုးရတခုချင်းစီကဆောင်ရွက်နေကြတာပါ။တချို့နေရာတွေမှာဆေးထိုးမဲ့အစီအစဉ်တွေကဘဏ္ဍာငွေအလုံးအလောက်မရှိဘူးဆိုတဲ့ပြဿနာတွေလည်းပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုထဲမှာကိုဗစ်အတည်ပြုလူနာသန်း20နီးပါးရှိနေပြီးတော့သေဆုံးသူကလည်း3,400ကျော်နေပါပြီ။